ထိုင်းနိုင်ငံတွင်ပြည်ဝင်ဝင်ဗီဇာတုံးတူလုပ်နေတဲ့မြန်မာနိုင်ငံသားတွေပါဝင်တဲ့ခိုင်းကိုဖမ်းဆီးရမိတဲ့တဲ့တွင်ပြောပြပေးပါမယ်။ကျွန်မအေးမှာပါ။ကိုဗစ်-19ရေပေါ်ကာလထိုင်းနိုင်ငံတောင်ပိုင်းစူရထာနီခရိုင်မှာပြည်ဝင်ဝင်ဗီဇာတုံးတူတွေလုပ်နေတဲ့မြန်မာနိုင်ငံသားခိုင်းဝင်တွေကိုဖမ်းဆီးမိခဲ့ကြောင်းထိုင်းလူမှုကြီးကြပ်ရေးဘျူရိုအရာရှိတွေကမေလ14ရက်နေ့မနေ မစ္စတာကျော်ခိုင်သူဆိုသူကိုဖမ်းဆီးလိုက်ကြောင်းသတင်းစာရှင်းလင်းခဲ့ပါတယ်။ထိုင်းနိုင်ငံအတွင်းရက်ပေါင်း90ဆက်လက်နေထိုင်ခွင့်တက်တန်းတိုးတာတွေတုံးအတုတွေနဲ့ပြည်ဝင်ဝင်ဗီဇာဆက်ရက်စာတမ်းအတုတွေကိုကိုင်ဆောင်ထားကြတဲ့မြန်မာနိုင်ငံသား3ဦးကိုဖမ်းဆီးရကနေသူတို့တွေကိုဗီဇာတုံးအတုလုပ်ပေးနေသူမြန်မာနိုင်ငံသားကျော်ခိုင်သူဆိုသူကိုဖမ်းဆီးခဲ့တာဆိုပြီးထိုင်းလာဝကတွေကဆိုပါတယ်။မြန်မာအလို့သမားတွေကြားမှာလဲအခုလိုမျိုးအတုလုပ်ပေးနေတယ်ဆိုတာကိုမသိတာကြောင့်ရက်90နေထိုင်ခွင့်တက်တန်းတိုးရမှာအခုလိုအတုတွေနဲ့ရင်ဆိုင်ကြုံတွေ့နေရတယ်ဆိုပြီး AAC မြန်မာအလို့သမားကူညီဆောက်ရှောက်ရေးဖွဲ့ကဒါရိုက်တာဦးခိုင်ကြီးကပြောပြပါတယ်
။ဒီလက်တာမြန်မာကတော့ကျွန်တော်တို့ကိုလည်းဒီဟိုလုံခဲ့တဲ့လပိုင်းကဖုံးဆက်တယ်အဲ့မဲ့အဲ့ဒီလုံသမားတွေတော်တော်များများဆူလက်တာနေမှာဒီလုံသမားမှမဟုတ်ရက်90တုံးနဲ့အတူတူတယ်ဒီကအတူတူတယ်ဒါပေမဲ့စလိတ်တွေဖမ်းသွားတဲ့ခါကျရင်အဲ့ဒီလူပဲပမာပြူပြန်ပို့တယ်အခုဒီဆိုင်မှာရှိတဲ့မြန်မာပြည်သားတော်မများပွဲသားတွေကတော့ခံရတာကြီးပဲဒီတက်တနာကြီးမငိမ့်သွားဘူးဗျာအမှန်ဆိုရင်တော့ဒီလိုတက်ဖို့အတူတူမိပြီဆိုငိမ့်သွားရမှာလို့မငိမ့်ဘူးဗျာ2012လောက်တည်းကဒီစာသူကိစ္စအခုချိန်ကြီးမငိမ့်သေးဘူးဒီပမာပြူသားတော်ကိုဖမ်းလိုက်လို့ရှိရင်ပမာလူမျိုးချင်းချင်းကတော့အဲ့ဒီလူနဲ့လှုပ်ထားတဲ့လူတွေအကုန်လုံးကသူတပိသားမိသွားတာပေါ့ဒီလိုဌာနဆိုင်ရာတွေမသွားတော့ဘူးတိတ်တိတ်ပြန်သွားမယ်တက်တနာတွေအများကြီးတက်လာတာပေါ့ကိုင်ဆောင်သူကကျော်တို့အမှုကအရင်ဆွဲခံရတာတဘောကမောင်ပြူဆိုတဲ့လူကဖမ်းလိုက်လို့ကျွန်တော်တို့ကဌာနဆိုင်ရာကိုကျွန်တော်ကသူနဲ့လှုပ်ထားပါတယ်အတူစစ်လာလို့သွားပြီးအစစ်ဆေးခံဖို့သွားတာမလွယ်ဘူးစစ်တာနဲ့ကျွန်တော်အရင်ချိုးတဲ့ဝင်ရတယ်အတိအတွက်ဒီတိုင်းနိုင်ငံကအတူကိစ္စကကျွန်တော်တို့တက်တနာတွေအများကြီးအများကြီးကိုဖြည့်ရှင်းလို့မရဘူးနောက်ဆက်တဲ့ပြဿနာတွေအများကြီးတက်လာနိုင်တယ်ဘာလို့ဆိုတော့သူ့ဦးတယောက်တည်းလှုပ်ထားတာမဖြစ်နိုင်ဘူးဒီကောင်တွေကကြာနဲ့ချီပြီးလောက်ထားတဲ့အတွက်နောက်လောက်သမားတွေနေနေလဲသူနဲ့လောက်ထားတဲ့လူတွေမှန်လို့ရှိရင်နိုင်ငံကုနဲ့ဆက်စည်းပြီးတော့မှမတည်ကြရင်ကိုယ်နိုင်ငံကိုပြန်မှာကျွန်တော်အဲ့ဒါလေးပြောချင်တယ်တက်တနာတော့အများကြီးတက်လာနိုင်တယ
်ဒီလိုတုပလောက်သူတွေဟာထိုင်းနိုင်ငံသားတွေနဲ့ပူပေါင်းပြီးလှုပ်ဆောင်ကြတာများတယ်လို့လည်းဥက္ကဋ္ဌကြီးကဆိုပါတယ်ဒီလိုအခြေအနေတွေကြောင့်မြန်မာလူသမားတွေပွဲစားတွေအနေတစ်ဆင့်နေထိုင်ခွင့်တက်တန်းတိုးရမှာအခုလိုမျိုးအတုတွေနဲ့ကြုံရမှာကိုစိုးရိမ်စရာတွေဖြစ်လာပါတယ်ဒါကိုမသိနားမလည်ပဲကင်ဆောင်ထားကြတဲ့မြန်မာလူသမားတွေအနေနဲ့ဗီဇာတုံးအတုနဲ့နိုင်ငံကူးစာအုပ်ကင်ဆောင်ထားမှုတွေနဲ့တရားစွဲခံရနိုင်တယ်ဆိုပြီးလူသမားကြီးလှုပ်ရှားသူတွေကသတိပေးပါတယ်ဒီလိုအတုကင်ဆောင်သူတွေအနေနဲ့ပြည်တံတစ်နှစ်နဲ့အထက်ကြာခံရမှာဖြစ်တယ်လို့ဆိုင်ရက်စာတမ်းအတုပပြုလုပ်တဲ့သူတွေကိုတော့ဥပဒေပုံမှန်269ထောင်နဲ့တစ်နှစ်ကနေ10နှစ်ထိချမှတ်နိုင်တယ်ဆိုပြီးထိုင်းရနာပိုင်တွေကပြောဆိုထားပါတယ်ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပြပို့နေတာပါ